ပြည်ပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီတပ်နဲ့မင်းတပ်ကာကွယ်ရေး CDF အဖွဲ့တွေတိုက်ပွဲဖြစ်ပွားနေသလိုတိုက်ပွဲဖြစ်ပွားပြီးပြစ်ခတ်တဲ့လက်နက်ကြီးတန်းကြောင့်အရသားတွေတိုက်ဆုံမှုရှိခဲ့တယ်လို့ဒေသခံတွေနဲ့ CDF တာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်တော်ဝန်တိုက်ပွဲတွေအတွင်းအရသား230ကျော်တိုက်ဆုံမှုရှိတယ်လို့လည်းချင်းလူခွင့်တာဝန်ရှိသူတွေကပြောပါတယ်ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစော်ဝင်းလိုင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒီကနေ့ဇွန်လ16ရက်နေ့မနက်ပိုင်းချင်းပြည်နယ်မင်းတပ်မြို့အနီးမီတူးရွာဘက်ကိုလက်နက်ကြီးကျရောက်ခဲ့လို့ရွာသား၃ဦးသေဆုံးသွားတယ်လို့မင်းတပ်ဒေသခံတဦးကပြောပါတယ
်။မင်းတပ်တဲ့မှာဒီမနက်မှာနှစ်ခွန်လေးတပ်ရင်းကနေလက်နက်ကြီးတွေထုလို့ဟိုပြည်သူ၃ယောက်ထိသွားတယ်လေ။ဒီမနက်အဲ့ဒါဘာမှတိုက်ပွဲဖြစ်ပွားမှုလည်းမရှိဘဲနဲ့နှစ်ခွန်လေးတပ်ရင်းကနေအမြောက်နဲ့ထုရတယ်ကြီးရွာဘက်ကိုတောင်ရလုံနေတဲ့၃ယောက်ထိသွားတာ။သူကမင်းတပ်မြို့ရဲ့မျက်နှာချင်းဆိုင်ရွာပေါ့
။မင်းတပ်မြို့ပေါ်အတွင်းဇွန်လ14ရက်နေ့ကဒေသခံမင်းတပ်ကာကွယ်ရေးCDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းတပ် CDF ရောက်ခွင့်ရဆလိုင်းရောမန်ကပြောပါတယ်
။၁၄ရက်နေ့ကမင်းတပ်မျိုးပေါ်မှာနေရာ၃နေရာ၄နေရာလောက်မှာမနေ့၈နိုင်ခွဲလောက်ကနေဆိုင်မှာနေ့လယ်၁၇နိုင်ချောချောအထိတိုက်ပွဲပေါ့နော်လက်နေကြီးလက်နေငယ်နဲ့နိုင်၃ချက်လောက်တိုက်ပွဲတောက်လျှောက်ဖြစ်တယ်။စကစအနည်းဆုံး၄ဦး၅ဦးလောက်ဒေဆုံးပြီးမှတရားရလို့အများအပြားရှိတယ်လို့သိရတယ်
။တိုက်ပွဲဖြစ်ပွားပြီးမနေ့ကနဲ့ဒီကနေ့ဇွန်လ၁၆ရက်နေ့မှာအနီးနားဝန်းကျင်ရွာတွေအပေါ်စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့လှမ်းပစ်တာမျိုးလှုပ်ဆောင်နေတာပါဒီလိုပစ်ခတ်မှုကြောင့်ဒီကနေ့မှာမင်းတပ်နဲ့မဝေးလာတဲ့မိတွေ့ကျေးရွာအတွင်းလက်နက်ကြီးပောက်ကွဲခဲ့လို့အမျိုးသမီးနှစ်ဦးနဲ့အမျိုးသားတဦးသေဆုံးခဲ့တဲ့အပြင်တဦးဒဏ်ရာရရှိခဲ့ပြီးနေအိမ်တချို့ပျက်စီးမှုရှိခဲ့တယ်လို့ဆလိုင်းရောမန်ကဆက်ပြောပါတယ
်အဲ့ဒီနောက်ပိုင်းမနေ့ကလည်းသူတို့အနီးနားဝန်းကျင်ကရွာတွေကိုလက်နက်ကြီးနဲ့ပတ်ပတ်နဲ့ထုတယ်မနေ့ကတော့အထိခိုက်ရှိတယ်မကြဘူးဒီနေ့ကျတော့သူတို့ပြန်ထုတဲ့အချိန်မှာမင်းတပ်မျိုးမြောက်ဘက်မှာရှိတဲ့မြွေတူရွာမှာကြာပြီးမှအဲဒီတောင်ရလုံနေတဲ့ဖိုးကြီးပေါ့နော်တက်ခွန်30ရွယ်အမျိုးသားတဦးနောက်30အရွယ်အမျိုးသမီးတဦးအဲဒါ60ရွယ်အမျိုးသမီးတဦးပေါ့သုံးဦးဖွဲ့ချင်းပြီးပြီးသုံးသွားတယ်ပြီးတော့အမျိုးသားတဦးကလည်းတန်ရာရရတယ်လူနေအိမ်၄လုံးပေါ့နော်ခိခတ်ပြည့်စီရရှိတယ်ပေါ့လေ
တိုက်ပွဲအတွင်းဒေသခံရွာသားတွေလည်းစိုးရိမ်မှုနဲ့ဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်မင်းတပ်ဖက်တိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်အတွင်းကမြို့နယ်အတော်များများမှာစစ်ကောင်စီတပ်တွေကိုလက်နက်ဆွဲကင်ခုခံတိုက်ခိုက်လာခဲ့တာပါတိုက်ပွဲဖြစ်ပွားမှုဖြစ်စဉ်တွေအတွင်းအရသားတွေပေါ်ပြစ်မှတ်ထားပြစ်ခတ်မှုတွေလည်းရှိနေတာပါ2021ခုနှစ်ကနေ2022ခုနှစ်အကြားတိုက်ပွဲကာလအတွင်းလူသေဆုံးမှုနဲ့အိုးအိမ်မိလာမှုအခြေအနေကိုတော့ချင်းလူခွင့်ရေးအဖွဲ့ CHR တို့ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစောက်လင်းကအခုလိုပြောပါတယ
်။စစ်ကောင်စီတပ်လာကလေးကဒီသူကိုပြမှတ်ထားပြီးတော့သူတို့ရောက်တဲ့နေရာတိုင်းမှာပထမဆုံးသူထိတ်လက်အောင်လုပ်တယ်ပြီးတော့ PPD ကိုနှိပ်ချတယ်အင်းမီမရှိတယ်ဖြစ်စီတာမျိုးအများကြီးလုပ်တယ်ဒါဒီအလုံးကစစ်ရာဇဝတ်မြောက်တဲ့အလုပ်ရတဲ့တွေလုပ်ကျွန်တော်ဥပါရဒီနေ့မှာအမှတ်တမ်းပြစ်ထားဒီလိုမျိုးဥပဒေနဲ့တပ်ဖြတ်မှုရာမြ30အယောက်မြ30လောက်ရှိပြီးတော့ဒီဟိုအဆောက်အဦမျိုးရှိတာကတစ်ဆောက်ခဏလောက်ရှိတယ်ဒီချင်းပြည်နယ်တဝန်းမှာ
တနေ့ကြော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းချင်းပြည်နယ်မြို့နယ်အသီးသီးကဒေသခံပြည်သူ3000ကျော်စစ်ဘေးတိမ်းရှောင်နေကြရပြီးအဲ့ဒီထက်က4000ကျော်ဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ